ကိုဗစ် -19 လူနာရီကိုကုသရမှာ Remdesivir စီးပွားကိုအသုံးပြုပြီးကုသပေးဖို့ဂျပန်အစိုးရကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒါဟာပုံမှန်အဆင့်တွေကိုကျော်လွန်ပြီး၄ရက်အတွင်းကျန်းမာရေးအလို့သမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကအမြန်ဆုံးဖြတ်အတည်ပြုခွင့်ပြုလိုက်တာလည်းဖြစ်တယ်လို့အစိုးရဖွဲ့အတွင်းဝန်ချုပ်ယိုရှိဒါရှူဂါကတောက်တန်လေးကပြောပါတယ်။လောလောဆယ်ဒီစီးကိုထုတ်လုပ်တဲ့ American Chief Science Julius Sciences Company ကစီးကိုအရေးအတွက်အကန့်အသတ်နဲ့ပဲပေးမှဖြစ်လို့ရေးပေါ်လူနာတွေအတွက်ဦးစားပေးအသုံးပြုမယ်လို့လည်းသူကပြောပါတယ်။အမေရိကန်နိုင်ငံမှာ COVID-19 အတည်ပြုလူနာတွေကို Remdesivir နဲ့စမ်းသပ်ကုသပျောက်ကင်းတာကိုတွေ့ရတဲ့အတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးကုလသမဂ္ဂဌာန FDA ကပြီးခဲ့တဲ့သတင်းပတ်အတွင်းကဒီဆေးကိုအရေးပေါ်အတည်ပြုပေးပြီးတဲ့နောက်မှာဂျပန်ဆူရကအခုလိုဆုံးဖြတ်ခဲ့တာပါ။ဒီဆေးကရောဂါကိုလုံးဝပျောက်ကင်းသွားဖို့မဟုတ်ပေမဲ့ရောဂါလက္ခဏာတွေကိုတက်တာလျော့ပါးစေတာတွေ့ရတယ်လို့အမေရိကန်မျိုးသားကျန်းမာရေးသိပ္ပံကုသရောဂါဆိုင်ရာထိပ်တန်းကြံ့ကျင်သူပညာရှင်ဒေါက်တာအန်တိုနီဖော်ချီကပြောပါတယ်။ဂျပန်နိုင်ငံမှာအခုချိန်ထိရောဂါကူးစက်ခံထားရသူ 15,500 ကျော်နဲ့သေဆုံးသူ 580 ကျော်ရှိနေပါတယ်ခင်ဗျ။